ပင်လယ်မြေမှာမျောနေတဲ့ပလတ်စတစ်အမှိုက်တွေကိုလျှော့ချသွားမယ်လို့ဂျပန်နိုင်ငံမှာကျင်းပတဲ့ G20 စီးပွားရေးထိပ်သီးညီလာခံမှာတနင်္ဂနွေနေ့ကသဘောတူလိုက်ကြပါတယ်။အဲ့ဒီသဘောတူညီချက်ထဲမှာ G20 အဖွဲ့ဝင်နိုင်ငံတွေကပလတ်စတစ်အမှိုက်လျှော့ချရေးကိုလိုက်နာတာဝန်ယူရမှာဖြစ်ပြီးဘယ်လိုလှုပ်ဆောင်သွားရမလဲဆိုတဲ့အသေးစိတ်အချက်တွေတော့သိမပြောခဲ့ပါဘူး။လှုပ်ဆောင်ချက်တိုင်းမှာစည်စနာနဲ့ဖြစ်မြောက်အောင်လုပ်ဖို့လိုလားကြပြီးတစ်နှစ်တစ်ခါအစီရင်ခံရမယ်လို့ဂျပန်သတင်းတွေကရေးပါတယ်။ဒါနဲ့ပတ်သက်တဲ့ပထမဆုံးအစည်းအဝေးကိုနိုဝင်ဘာလတည်းလုပ်ဖို့ဂျပန်အစိုးရကမျှော်လင့်ထားကြောင်းယူမီယိုရီသတင်းစာကဖော်ပြပါရယ်ဂျပန်သဘောဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးယောရှိအာခိဟာရာဒါကတော့ဒီလို့သဘောတူညီချက်ရရှိတာအတွက်ဝမ်းမြောက်ကြောင်းပြောပါရယ်ပလတ်စတစ်အမှိုက်တင်ပို့နေတာကိုအထူးသဖြင့်တရုတ်နဲ့ဒေသတွင်းအခြားနိုင်ငံတွေကပိတ်ပင်မှုတွေလုပ်ခဲ့ပြီးနောက်ပိုင်းဒီပလတ်စတစ်အမှိုက်ပြဿနာအတွက်တကမ္ဘာလုံးကစိုးရိမ်လာကြတာပါပလတ်စတစ်အမှိုက်ကြောင့်ပင်လယ်ပြင်တွေကငါးတွေရောငှက်တွေနဲ့အခြားတိရစ္ဆာန်တွေပါမျိုးမိပြီးအသက်အန္တရာယ်ဆုံးရှုံးမှုနဲ့ရင်ဆိုင်ရပါတယ်။ဂျပန်အပါအဝင်နိုင်ငံအများပြားကပလတ်စတစ်စွန့်ပစ်အမှိုက်တွေကြောင့်ဖြစ်လာတဲ့အကျိုးဆက်ကိုမြင်လာကြပါတယ်။